ဟုတ်ကဲ့ကုတန်းစင်ဦးရေကိုတန်းစင်မျိုးနဲ့သွားတွေ့တဲ့ဟိုဘယ်ထောင်မှာသွားတွေ့လဲတွေ့ခဲ့နောက်ဆုံးတွေ့ရတဲ့အခြေအနေလေးကိုအရင်ဆုံးရှင်းပြပေးပါဦ
းဟုတ်ကဲ့ကျွန်တော်တို့ဘူးကြောင်ထောင်မှာသွားတွေ့ပါတယ်ပြီးခဲ့တဲ့ကျွန်တော်6ရက်နေ့နဲ့စပြီးရန်ကုန်သွားပါတယ်ကျွန်တော်ဟိုရှေ့ရက်နေ့ရောက်ခဲ့ပါတော့နော်ဈမ်းမှာကားပြပါပြန်ကျွန်တော်ကားပေါ်မှာနှစ်ညလောက်အေးလိုက်ရတယ်ပေါ့အဲသွားတွေ့တဲ့ခါမှာကုတန်းစင်မျိုးကျွန်တော်ပြောပြရတယ်ပေါ့လေ6ရက်နေ့တစ်ချိန်တွေ့ရတယ်10ရက်နေ့တစ်ချိန်တွေ့ရတယ်တန်းစင်မျိုးကဘယ်လိုပြောလဲဆိုတော့သူ့ကိုဒီကျွန်တော်အင်းနေတောင်းအနေပြီးတော့ထားလာပဲ10ရက်နေ့နဲ့ထုတ်သွားတယ်ထုတ်သွားပြီးတော့ဒီကျွန်တော်ရောင်းတိုင်းတိုင်ကြီးရဲရနေပြောတာဝန်ယူတော့ခေါ်ရတာပေါ့သူ့လုံညုံကြီးပေါ့လေ
ဟုတ်ကဲ့
အဲ့လိုခေါ်သွားတဲ့အခါမှာသူကနားလည်မှုလွဲပြီးတော့ညောင်နှုံးခေါ်ရတယ်အမှန်မှန်ခေါ်သွားမှတန်တန်ကြီးအောင်ခေါ်တန်တန်ကြီးအောင်မှတစ်ရှင်ညောင်နှုံးကြီးရဲလာခေါ်မယ်ဒါခေါ်ပြီးတော့သူအဆင်အဆင်မတို့ကြောင်းလိုက်ခေါ်ရမှာအဲ့လိုမဟုတ်ဘဲနားလည်မှုလွဲပြီးတော့ညောင်နှုံးကြောက်ပါလေညောင်နှုံးတစ်ခါတစ်ရှင်ခေါ်ဆက်ပြီးတန်တန်ကြီးအားလည်းရောက်ရောက်ရောသူမောင်ကိုကိစ္စနဲ့ကြားတယ်ရာဇဝင်အချင်းသားခေတ်တုန်းကကြားတယ်ရာဇဝင်အချင်းသားမောင်စောနဲ့သူတို့တွဲခက်ခက်တယ်အဲ့တော့သူကငင်းဆန်တယ်ကျွန်တော်တို့ကယုံကြည်ချက်နဲ့ကြားတဲ့အကျဉ်းသားဖြစ်တယ်။ဟုတ
်ကဲ့။
ဒီလိုရာဇဝတ်ကောင်နဲ့ပူကဲပြီးခတ်တာတော့ကျွန်တော်တို့လုံးဝမကျေနပ်နိုင်ဘူးပေါ့နော်။သူငင်းဆန်တယ်မရဘူး။ဒါအထက်မိတ်လေဆိုပြီးတော့ဟိုဘက်ကလည်းတင်းဆန်တယ်ပေါ့။ဟု
တ်က
ဲ့။အဲ့လိုတော့သူတို့သီးသီးနဲ့ပူဆိုးသွားလာတယ်ဗျ။ဆိုးသွားတော့တောင်ကုန်းရောက်တဲ့ခါကျတော့သူလက်ထိနဲ့ကွင်းခတ်တယ်။တရိတ်နဲ့ကွင်းခတ်တဲ့ခါကျတော့ဒီခင်ဗျားတို့ကျွန်တော်အလောင်းပဲစစ်ပြီးပါမယ်။လေးတိုင်းဆက်လို့မသလိုရင်တော့ဆက်တန်းချင်းချင်းနဲ့ခတ်ရတယ်ဗျာ။လက်နဲ့ပဲခတ်ရတယ
်။ဟုတ်က
ဲ့။ဒါကြီးလုံးဝမဖြစ်ဘူးပေါ့နော
်။ဒါ
တော့မတရားလို့လုံးဝကြည့်တယ်ခင်ဗျားတို့။အဲ့တော့အဲ့လိုသူငင်းဆန်တယ်အဲ့လိုပြောတဲ့ခါကျတော့သူကဆက်ရည်နေဖို့တော့သုတ်ပြီးတယ်ပေါ့ပြောရမယ်ဆိုလို့ရှိရင်ဗျာဒီတန်ချင်းချင်းနဲ့ခတ်တာတယ်လက်ထိလည်းခတ်တယ်သူတို့ကဘယ်တော့ဒီလိုပဲမရှိမရှိတော့မသိဘူးဒါလူသားချင်းဆန်နေစီခင်မလုံအောင်ကြည့်တယ်ကျွန်တော်မြင်ရတော့
နောက်
တစ်ချက်ကကျွန်တော်ညီကိုရည်ရွယ်ချက်ရှိရှိနဲ့စက်ပြစ်တယ်လို့ပဲကျွန်တော်ယုံကြည်တယ်ပေါ့နော်စက်ပြစ်ကိုကြိုးစားတယ်လို့ယုံကြည်တယ်ဒါကြောင့်ဆိုလို့ရှိရင်လမ်းမှာဗျာ SPD တစ်ခုပြင်မလားပင်ပေါ်ညစ်မလားတခုဆိုကျွန်တော်တန်ချင်းချင်းရှိတယ်လက်ထိလည်းခတ်တာတယ်ဘလုံးကသူ့အတက်ကိုသူရှင်းနိုင်ွက်ရမှာမဟုတ်တော့
လမ်းခီးမှာဘလောက်ကြာသွားလဲသူအင်းစိန်ထောင်ကနေ
အရှိရခွေးတော့ကြားတယ်သူကဒီကနေ့ပြောကျွန်တော်တို့ဝင်ပေါ့နော်ညောင်လုံးကြီးရဲ့နေတဲ့ဆင်ကျွန်တော်တို့ဒီအိမ်လေးအိမ်လေးပေါ့အဲကျောင်းကုန်းအိမ်လေးကျောင်းကုန်းပို့တယ်အိမ်လေးကျောင်းကုန်းကရဲတဲ့ဆင်တခါကွာမျိုးနဲ့ပို့တယ်ကွာမျိုးနဲ့ရဲနေတဲ့ဆင်ကျွန်တော်တောင်ကုန်းပို့တယ်တောင်ကုန်းရဲနေပြီးတာဝန်ယူတခါကျွန်တော်စစ်တွေကိုတင်မောနဲ့ပို့တယ်စစ်တွေရဲနေတဲ့ဆင်ကျွန်တော်ဒီဘူးဆောင်ဆောင်ကိုအဆင်ပို့တယ်တင်မောနဲ့အဲစစ်တွေကနေကျွန်တော်တို့ကလည်းဒါတောင်တောင်ဘာဖြစ်တဲ့ခါကျတော့ဒါသိရတယ်ဘယ်လိုသိလဲဆိုတော့ကျွန်တော် AR တင်မောနဲ့တွားတဲ့ခါမှာမနေ့ခုနကရဲစတဲ့ညာ၈နာရီမှာဘူးဆောင်ကိုရောက်တယ်အဲ့ဒီမနေ့ကတော့ရဆထွက်တဲ့ဒီစစ်တွေကနေရဲအတောင်ယူပြီးပို့တဲ့ရဲတွေကသူ့ကိုအစာမကြေဘူးရေမတိုက်ဘူးကျွန်တော်ဒီအပေါ်လေးပေါက်လို့မပြူဘူ
းဟုတ်ကဲ
့အဲ့လိုပေါ့နော်လမ်းမှာတော့ရုပ်ပိုင်းဆိုင်ရာစီပိုင်းဆိုင်ရာညဉ့်နေနေမှုတော့ခံလဲရတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒီတော့သူကဘာပြောလဲဆိုလို့ရှိရင်ကျွန်တော်တို့ရုံကျဲတဲ့ကြောင့်အချင်းချနေတဲ့အချင်းသားတွေအပေါ်မှာနောက်မှတို့မှုပြုမှုကအားလုံးတိအောင်ပြောပြပါလို့ကျွန်တော်ညီရယ်ပြောလိုက်တယ
်အဲ့ဒီမှာနောက်ဆုံးတွေ့ခဲ့ရတဲ့သူ့အခြေအနေလေးကိုရှင်းပြပါအောင်သူ့ရဲ့ကျမ်းမာရေးအခြေအနေနောက်ထောင်တွင်းအခြေအနေ
တွေကျမ်းမာရေးကသူကတော့ဟုတ်ကဲ့တို့တော့ဒီသားစုစိတ်စင်းရမှာဆိုတော့မသိဘူးသူ့ကိုကျွန်တော်ကြည့်ရတော့အားမရဘူးဗျဘယ်လိုဆိုမျက်နှာအန်းနေတယ်မျက်နှာကြီးထောရောက်နေတဲ့ပုံစံလောက်တွေ့ရတယ်နောက်သူစကားပြောလို့ရှိရင်သူမောသူလိုမျိုးသွားတွေ့ရတယ်ဗျဟု
တ်ကဲ့
ကျွန်တော်တို့ဒီသားစုပဲစကားပြောနေတယ်သူစိတ်လိုရှားလို့လားဘာလားဒါတော့ကျွန်တော်မသိဘူးလေဒီကျမကြီးကောင်းမကောင်းဆိုတော့ဆရာဝန်ပဲပြီးပါပေါ့နော
်ဟုတ်ကဲ့ကိုတန်းစင်မျိုးကအိမ်တော်ရှိလားခင်ဗ
ျဟုတ်ကဲ့ရှိပါတယ်သူဇနီးကမင်းညက်တောင်ပါပါဟုတ်ကဲ့သူ့ရဲ့မိန်းမရှင်းနေကြတယ်ပေါ့မင်းညက်တောင်ပ
ါသူကပါ
မိန်းမလည်းအခုသူလည်းသူရောက်ကြတဲ့ဒီလိုဒီစုံစမ်းသူကြီးနဲ့နိုင်ငံကြလို့မြောက်ရဲ့ဆက်တယောက်အုပ်စုမှာပါလေ
ဟုတ်ကဲ့ဟုတ်ကဲ
့အစနာကြိုင်နဲ့ခံခံဟုတ်ကဲ့
ကိုတန်းစင်ဦးနေနဲ့ကိုညီတယောက်ကအဲ့လိုမျိုးဒီနိုင်ငံရေးမှုနဲ့ထောင်ထဲမှာရှိနေတဲ့အဲ့ဒီလိုမျိုးလမ်းခီးမှာထောင်ပြောင်းတဲ့အခါမှာစိတ်သက်ရေရရညင်ပန်းနှိပ်စက်တယ်လို့မျိုးခေါ်ဆောင်သွားတဲ့အခါကျတော့ဘယ်လိုမျိုးခံစားရသလဲခင်ဗျာ
အဲ့ဒါကတော့ကိုစိတ်ထဲတော့မကောင်းဘူးကွာနော်ဘယ်လိုကြောင့်ဆိုဒါမှဖြစ်တဲ့ကိစ္စပဲလူသားတယောက်ရဲ့ဒုရစာတက်ချင်ရှင်တန်းခွင့်ကိုပေါ့နော်ရက်တိခွင့်ကိုဒါချိုးပေါက်ခံရတာပဲလေဒီလိုတော့မလုပ်သင့်ဘူးကွာနော်မြန်မာနိုင်ငံရဲ့တပ်ဖွဲ့ဆိုတာဒါပြည်ထဲရဲ့လောက်ခံပဲပြည်သူပြည်သားရဲ့အခက်အခဲဝါးဝါးကိုကိုယ်ကြီးဆောင်ရှောက်ဖြေရှင်းပြရမယ်တာဝန်ရှိတယ်လေ
သူ
တို့မျိုးပြုမှုဆက်ဆံတာတော့စိတ်ထဲကျွန်တော်ပြည်သူတယောက်နဲ့စိတ်ထဲမကောင်းဖြစ်မိတယ်ပေါ့နောက်တော့သူတို့မဖြစ်ဖို့လေကျွန်တော်မျှော်လင့်ပါတယ်နော
်ဟုတ်ကဲ့ကိုတန်းစင်ကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့